ပါကစ္စတန်နိုင်ငံမှာတော့ဇွန်လလေကစပြီးနိုင်ငံတော်မိုးကြီးတဲ့အကြောင်းအခုဆိုရေကြီးတန်ခရသူသန်းတွေနဲ့ချီရှိနေပြီးသေဆုံးသူကလည်းတထောင်လောက်ရှိလာနေပြီလို့ပါကစ္စတန်ရာရှိတွေကဒီနေ့ပြောလိုက်ပါတယ်အခုလိုရေကြီးတန်ခံရတဲ့ဒုက္ခတွေ33သန်းနီးပါးအတွက်နိုင်ငံတကာကအကူအညီပေးဖို့လှုံ့ဆော်နေကြပါတယ်စီးပွားရေးချက်တွေပါကြုံရတဲ့ပါကစ္စတန်မှာရေကြီးရေလျှံမှုနဲ့ပျက်စီးဆုံးရှုံးရတာတွေပြန်လည်နလန်ထူနိုင်ဖို့ပါကစ္စတန်ဝန်ကြီးချုပ်ရှပက်စ်ရှရီဖ်ကနိုင်ငံတကာအကူအညီတောင်းခံပြီးနောက်တနေ့မှာပဲအခုလိုသိဆုံးမှုဆက်တိုးလာတာပါနိုင်ငံတော်ဝန်လူသံပေါင်းများစွာဆက်သွဲပြန့်နေပြီးဒီမိုးကြီးရေကြီးတံခံရတာကိုနိုင်ငံတွင်းအကူအညီပေးရေးလူသားတွေခက်ခက်ခက်ခက်ကတင်ပေးနေရချိန်မှာကုလသမဂ္ဂဘက်ကလည်းနိုင်ငံတကာအကူအညီတွေကိုနောက်ထပ်ထပ်တောင်းခံထားပါတယ်ပါကစ္စတန်ဆိုအနေနဲ့တော့နိုင်ငံတော်ကိုအရေးပေါ်အခြေအနေကြီးညာထားပြီးအရေးပေါ်ဘတ်ဂျက်အကြီးအကျယ်ထုတ်သုံးရုံးခံနေရချိန်မှာစီးပွားရေးအခြေတဲရည်နေရမှုတွေလည်းIMF နိုင်ငံတကာငွေကြေးရမုံအဖွဲ့ကကူညီပေးဖို့ပြင်ဆင်နေပါတယ် IMF အမှုဆောင်ဘုတ်ဖွဲ့အနေနဲ့လည်းငွေကြေးဖုံးဖောက်မှုနဲ့နိုင်ငံခြားရန်ငွေပါပြတ်လာတဲ့ပါကစ္စတန်စီးပွားရေးမပြေလည်အောင်ချင်းငွေဒေါ်လာ10,000ပေးနိုင်ဖို့လာမယ့်တနင်္လာနေ့မှာဆွေးနွေးဖို့ပြင်ဆင်နေတယ်လို့ရရှိတွေကဆိုပါတယ်